Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်းလင်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ1ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနှိုင်းလို့မီတာ32.45တူကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဆမ်မိုးပါခင်ဗျာမနေ့ကအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့ဒီကြီးညာပေးမှာပါအီရန်ဟာနိုင်ငံတကာသဘောတူစာချုပ်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်ဖို့လုပ်ရင်းပြောင်းလဲနေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆွဆွဲလိုက်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့ပဲရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မို
းဟုတ်ကဲ့ကောင်းပါခင်ဗျအဲ့လိုသတင်းတွေပြီးကြားကြရမယ်ဒီမှာဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ကနေဒါမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေဟာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့စစ်ပီးဒုက္ခတွေရေးအတွက်မနေ့ညနေကဝါရှင်တန်ဒီစီမြန်မာတန်ယုံရှိမှာဆန္ဒပြခဲ့ကြပါတယ်
။အဓိကတော့ကချင်ပြည်နယ်မှာဖြစ်နေတဲ့အဓိကနဲ့ပတ်သက်တာကဘဒူးမှာကြေကြီးကဲတင်နိုင်တဲ့
ဆန္ဒပြသူတွေကမြန်မာစစ်တပ်နဲ့အစိုးရကိုနိုင်ငံတကာယာစွေးမှုတရားရုံးထိတင်ဖို့အတွက်ကြိုးပမ်းသွားမယ်ဆိုပြီးတော့လည်းပြောကြပါတယ်။ဒရင်တော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ကချင်စစ်ပီးဆောင်ပြည်သူတွေကိုကယ်ထုတ်ပေးဖို့အတွက်မြကြီးနားမှာပြုလုပ်တဲ့ဆန္ဒပြပွဲအကြောင်းနဲ့မြန်မာနိုင်ငံမှာရောက်နေတဲ့ကုလလုံခြုံရေးကောင်စီတန်တမန်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဘာတွေပြောဆိုခဲ့ကြသလဲဆိုတာတွေကိုပြောပြပါမယ်။အပတ်စဉ်ခန္ဓာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အီရန်ဟာသူ့ကိုနျူကလ িয়ার လက်နက်မထုတ်ဖို့အတွက်ကြိုးပမ်းတဲ့2015နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်တွေထုတ်ဖို့လုပ်ရင်ပြောင်းလဲညာနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတနင်္လာနေ့မှာပဲဆက်ဆွဲလိုက်ပါတယ်။အစ္စရေးထောက်လှမ်းရေးတွေဖမ်းဆီးမိတယ်လို့ပြောတဲ့အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာဆဲစဒန်းတွေစည်ရင်းစရာတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေပါတဲ့မိတ္တူအမြောက်အများကိုဝန်ကြီးချုပ်နန်တန်ယာဟုကအစ္စရေးရုတ်တံကနေပြည်သူကိုပြောကြားနေချိန်မှာပဲချပြခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာစာမျက်နှာတသိန်းကျော်ပါဝင်တဲ့ဆဲစဒန်းတွေကိုအစ္စရေးကတွေ့ရှိခဲ့တာဖြစ်ပြီးလုံခြုံတဲ့နေရာမှာတင်ဆီထားကြောင်းလည်းပြောပါတယ်။အခုရရှိတဲ့ထောက်ထားတွေကအီရန်ဟာနျူကလ িয়ার ဘုံးထုတ်ဖို့အတွက်လုပ်နေတယ်ဆိုတာကိုပြည်စုံနဲ့တက်တည်ထောက်ထားသည့်ဖြစ်တယ်လို့လည်းပြောပါတယ်။အခုလိုပြောကြတဲ့အစ္စရေးဝန်ကြီးချုပ်ရဲ့မင်းကွန်းနဲ့ပတ်သက်ပြီးအီရန်ဘက်ကတစုံတရာပြန်လဲတုံ့ပြန်မပြောသေးပါဘူး။ဒါပေမဲ့အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရစ်ကတော့တချို့လူတွေကသာထက်တလဲလဲအယူလုပ်လို့ရမယ်လို့အရင်ဆုံးကပြောကြခဲ့ပူပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာအသေးကံဘုံးခွဲတိုက်ခိုက်မှုနှစ်ခုမြေတုံးကဖြစ်ပွားခဲ့လို့တရင်သမား9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ရပါတယ်။တရင်သမား5ဦးအပါအဝင်အနည်းဆုံးလူ50လောက်လည်းဒဏ်ရာရခဲ့ပါတယ်။အခုဖြစ်ပျက်ဟာအာဖဂန်နစ္စတန်နိုင်ငံမှာတရင်သမားသေဆုံးသူအရေအတွက်အများဆုံးဖြစ်ပြီးတော့ IS သွေးကြွတွေအဖွဲ့ကဒါဟာသူ့ရဲ့လက်ချက်ဖြစ်တယ်လို့ AMOC သတင်းဌာနကတစင်ထုတ်ပေါ်လိုက်ပါတယ်။AJS လို့ခေါ်တဲ့အာဖဂန်သတင်းသမားလုံခြုံရေးကော်မတီကဒီလောက်ရက်ကိုအပြင်းထန်ရှုံချပါတယ်။တည်ဆုံခဲ့တဲ့သတင်းသမားတွေထဲမှာအမျိုးသမီးသတင်းတောက်2ဦးပါဝင်ပါတယ်။ကပူးမျိုးက AFP ဓာတ်ပုံသတင်းတောက်မူတည်ဆုံခဲ့တယ်လို့ AFP သတင်းဌာနကအတည်ပြုချက်ပေးပါတယ်။လွတ်တဲ့ဥရောပအတန် RFE ကအမျိုးသားသတင်းတောက်2ဦးနဲ့အမျိုးသမီးသတင်းတောက်2ဦးတို့လည်းတည်ဆုံခဲ့ရပါတယ်။ Number 1 TV News လို့ခေါ်တဲ့အာဖဂန်ရုပ်မြင်သံကြားဌာနကဝန်ထမ်း2ဦးလည်းအဲ့ဒီမှာတည်ဆုံခဲ့ပါတယ်။အာဖဂန်အာဏာပိုင်တွေနဲ့မျက်မြင်သက်သေရဲ့ပြောဆိုချက်အရတင်းနာနေမနေ့ပိုင်းလူစီကားတဲ့အချိန်မှာမော်တော်ဆိုင်ကနဲ့လာတဲ့အသေးကံဘုံးခွဲသမားဟာအာဖဂန်ထောင်လိုက်ဌာနအနီးမှာသူ့ကိုယ်သူဘုံးခွဲတက်ခတ်ခဲ့တာလို့ဆိုပါတယ်။အဲ့နေရာကိုကုညီကယ်ဆယ်ရေးလို့သားရည်နဲ့သတင်းသမားတွေရောက်လာပြီးတော့မိနစ်ပိုင်းကြာမှာသတင်းသမားရောင်ဆောင်ထားတဲ့အသေးကံဘုံးခွဲသမားတို့ကသူ့ခန္ဓာကိုယ်မှာတက်ဆင်လာတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲခဲ့တာပါ။အဲ့ဒီဒုတိယဖောက်ခွဲမှုကြောင့်ထိခိုက်သေဆုံးမှုတွေပိုများခဲ့ပါတယ်။RFE ဟာ VOA သတင်းဌာနနဲ့ဆက်ဆက်မှုရှိတဲ့သတင်းဌာနတစ်ခုဖြစ်တာကြောင့်လဲမေတုံကဖြစ်ဖြစ်ပုံမှာဝန်နေရတဲ့အကြောင်း VOA ကညင်ညာချက်ထုတ်ပြန်ပါတယ
်။ကိုရီးယားနိုင်ငံသားစစ်မဲ့ဆုံးမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပွဲအတိတ်ကိုစိတ်လှုပ်ရှားစရာကောင်းမှဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။အခုလိုမပြောခင်နိုင်ပိုင်းတော့ကကိုရီးယားနိုင်ငံသားက Freedom House ကိုငင်းငင်းကြီးရမှာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ထိပ်သီးဆွေးနွေးပွဲကျင်းပလို့တယ်လို့သူ Twitter ကရေးပါတယ်။သမ္မတအင်ဗျူနှင်းစီဥယျာဉ်မှာနိုင်ဂျီးရီးယားသမ္မတ Muhab Madhu Buhari ne Putra Dhan San Sinne Mwe Lo Ya Maro. Tamara Trump ga Myo Korea Khaung Saung ne Twet Saung Bo Singapore Pawin Nangya Ato Mya Mya Go Chi Ni La Phit Pi Sit Mae Saung Ma Le Phit Nai Ne Lo Thadin Daw Dei Go Pyo Ba De. Korea Na Nangan Cha Sit Mae Saung Go Yue La Ha Atwet Ma Chai Jet Du Chai Jet Du Chi Ni Bin Mae Tat Jet Nangan Tan Nangan Ma Hoh Phe Korea Na Nangan Bo Ma Chin Pa Da Mo De Ge Lo Sinne Bwe A Chin Pi Ma Saung Aung Bwe Chin Pa Bo Nia Mhan Lo Le Tamara ga Pyo Ba De. American Ni Ne Myo Korea Nuclear Le Ne Phit Thain Bo Ne Ka Ba Ji Long Jong Ngin Chan Mu Phan Li Bo A Chin Taik Go Ni
American Tamra Donald Trump ha Africa ne sasan yi go pyan le ti saut de ane ne Nigeria Tamra Muhammad Buhari go aim pi lo ma ma ne dong ga lak khan twet song ya ba de Tamra Buhari ha Sahara tae kanna ya taung pai Africa naingan ni de ga Tamra Trump ne prathama u song aim pi lo ma twet song ne khaung saung du phit pi pyet tin we ban mu ri le ji che khan ya du du phit ba de Tamra Trump ne Tamra Buhari ro pu le tin sa shin ne bwa ko le me ne dong ga chin pa ga bi lo a ri ma Tamra Trump dikka pyo so ga de che de ga ro Nigeria ne American cha tu ni de yoe che de cho si bwa phle mu ri phit ja de a chan phat mu tai phya yin ne goun ta mu to myin kaisa de be phit par de American ga ne bi lo Nigeria ko sit phat san ya pisi yaung cha mu dollar tan 6000 jaw ko Tamra Trump so ga ti pyu ga par de di lo ga ne patat bi lo Nigeria Tamra ga Tamra Trump ko jesus tin chaung pyo par de yin Tamra haw bwa de obama le that tong ga ro lu khwin chou phaw တဲဆိုတဲ့စွတ်စွတ်ချက်တွေနဲ့နိုင်ဂျီးရီးယားကိုစစ်ဖက်ပစ္စည်းအောင်ချမှုတွေဆန့်ကျင်ထားတာပါဘိုကိုဟာရမ်အစွန်ရောက်အုပ်စုတွေကိုဆယ်စုနှစ်တခုနီးပါးနှိမ်နှင်းခဲ့တဲ့နေရာမှာနိုင်ဂျီးရီးယားစစ်တပ်ကညှဉ်းပန်းနှိပ်စက်မှုတွေအဓမ္မပြုကျင့်မှုတွေနဲ့ဥပဒေပြင်ပကတပ်ဖြတ်မှုတွေရှိခဲ့တယ်ဆိုပြီးတော့လူခွင့်အုပ်စုတွေကဆွတ်စွတ်ထားပါတယ်တဘုံနေကိုနေနေမှာထောင်နဲ့တ
မနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီဝီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါလိမ့်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့အင်ကာနေမှာရခိုင်ပြည်နယ်ကိုတောင်းရမှာဖြစ်ကြောင်းကုလသမဂ္ဂအထွေမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းလာနေမှာပြောပါတယ
် They will fly to Rakhine State where the delegation is expected to meet with local government and civil society
လုံခြုံရေးကောင်စီအဖွဲ့ဟာရခိုင်ပြည်နယ်ကိုလင်းနဲ့တောင်းရမှာဖြစ်ပြီးအဲ့ဒီဒေသမှာဒေသအာဏာပိုင်တွေနဲ့ရောအရက်ဖက်လူမှုလူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံမှာပါရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတောင်းရမှာဖြစ်ပြီးနေပြည်တော်ကိုပြန်တဲ့အခါမှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိကြောင်းပြောသွားတာပါပေရုနိုင်ငံကမစ္စတာဂူစတာဗိုဦးဆောင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲမှာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကစီစဉ်သူတွေကိုပြန်ပြီးစီစစ်ပီးတာသူတွေကိုပြန်လက်ခံဖို့အသင့်ဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားခဲ့တယ်လို့အတိုင်းဝိုင်းများကြားယုံကြည်မှုပြန်လည်တည်ဆောင်ရေးနဲ့ပဋိပက္ခဖြစ်ပွားတဲ့အကြောင်းရင်းစဉ်ညစ်ချဖွေဖြေရှင်းဖို့လိုအပ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်တွေဟာတမရော့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းအချိန်တော်ကြာတွေ့ဆုံပါတယ်။တမရော့ဟာစီမံစည်းကမ်းတိုင်းသာဆောင်ရွက်နေတာဖြစ်ပြီးစီကံဖောက်ဖျက်သူတွေကိုဥရိနဲ့အတိအကျရေးယူနေကြောင်းမေလတရက်နေ့မှာတောင်းရမယ်ရခိုင်ပြည်နယ်ခီးစင်မှာပွင့်လင်းစွာမေးမြန်းပြီးနှစ်ဖက်ညှက်တာစွာစဉ်းစားသုံးသပ်စေလိုကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားခဲ့တာပါ။ဒါပြင်ကိုယ်စားလှယ်အဖွဲ့ကိုရခိုင်ပြည်နယ်အရေးကိစ္စများဆိုင်ရာဆက်ရွက်ဆက်ဆံတွေလည်းပြည့်ရခဲ့ပါလေ။အခုလာတဲ့ကိုယ်စားလှယ်အဖွဲ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့တွင်နဲ့အတူအာဆီယံလက်ချက်ဥက္ကဋ္ဌစင်ကာပူနဲ့မြန်မာအိန္ဒိယနိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်
မြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာမကဘဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာဟာဒေသခံတွေအတွက်သိပြီးတော့အနေကြီးတယ်လို့ IRC နိုင်ငံတကာကူညီကိစ္စရေးဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရောဟင်ဂျာဒုက္ခသည်9သိန်းလောက်အတွက်ပဲကဘာကအာယုံဆက်နေတဲ့အချိန်မှာတရုတ်နယ်စပ်နဲ့နီးတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဆစ်ရှောင်တွေတိုးလာလို့အထူးဆိုရင်လည်းကြောင်း IRC ကဆိုပါတယ်။ကချင်ပြည်နယ်မှာမကြခင်သတင်းပတ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုအိမ်ရွှေပြောင်းရသူပေါင်း9000ကျော်ရှိနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ဒေသတွေမှာ2012ခုနှစ်တိုင်းသား တက်တွေနဲ့အစောတက်တွေတိုက်ပွဲတွေပြန်လည်စတင်တိုက်ခရဲကဆိုလို့ရှိရင်အိုးအင်ရွှေပြောင်းနေထိုင်တဲ့သူပေါင်းတသိန်းနှစ်သောင်းကျော်ရှိနေတယ်လို့ဆိုပါတယ်အဲ့ဒုက္ခတွေအတွက်လူသားချင်းစာနာမှုကူညီပေးတဲ့အဖွဲ့တွေအကန့်အသတ်နဲ့ပဲတွားခွင့်ရတာမို့လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ IRC အဖွဲ့ကပြောပါတယ်တိုက်ပွဲတွေတိုးလာနေအများဆစ်ဆောင်နေတဲ့တိုးလာနေတာမို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားသောအဖြစ်သူတို့အတွက်လိုအပ်တဲ့ကူညီတွေပေးခွင့်ပြုဖို့လဲ IRC ဒေသဆိုင်ရာအကြီးအကဲဆန္ဒချုပ်ဆောင်ကပန်ကြားလိုက်ပါတယ်
ဒီတိုင်းနိုင်ငံတွေပေါ်မှာတရုတ်ရဲ့ဩစာလွှမ်းမိုးမှုတိုးလာနေတဲ့ပုံမှာတုံ့ပြန်မှုကြိုးစားတဲ့အနေနဲ့အိန္ဒိယကအိန္ဒိယချင်း၄နိုင်ငံဖြစ်တဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်၊စရီလင်္ကာနဲ့မော်ရီရှပ်စ်နိုင်ငံတွေလိုအပ်နေတဲ့စွမ်းအင်လောင်စာဖြစ်တဲ့ LNG တဘာဝဓာတ်ငွေအတင်ပို့တဲ့စိတ်ကန်းတဲ့ pipeline တွေတည်ဆောက်ဖို့အတွက်စီစဉ်နေပါတယ်။ဒီအစီအစဉ်အတွက်ကုန်ကျငွေ American Dollar 1.5 billion ရထားပါတယ်။ဓာတ်ငွေရေးသိုးလောင်းတဲ့နေရာတွေမှာတစ်နှစ်ကိုဓာတ်ငွေရေး metric တန်ချိန်တန်ပေါင်း15တန်း MTPA လောက်တင်ပို့ပြီးအရေးကနေအငွေ့ဖြစ်နေပြောင်းပေးနိုင်မှာဖြစ်တဲ့အတွက်အိန္ဒိယအဖို့ဒေတာရင်းမဟာဗျူဟာကျလွှမ်းမိုးမှုတွေလုပ်နိုင်ဖို့အတွက်အထောက်အကူဖြစ်စေတာပါမြန်မာနိုင်ငံမှာ 3.5 MTPA တင်ပို့နိုင်တဲ့သူလောင်ယုံတွေတိဆောက်ဖို့စီစဉ်နေတယ်လို့လည်းအိန္ဒိယ Petronet ကုမ္ပဏီအကြီးအကဲကပြောပါတယ
်ထိုတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုစပြီးတော့ထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်မှာလက်ရှိပြင်းထန်လာတဲ့ပဋိပက္ခရပ်တန့်ရေးနဲ့ကချင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်နေတဲ့ကိစ္စတွေကြောင့်မြန်မာစစ်တပ်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ရေးလူညိုရေးကောင်စီအနေနဲ့ထောက်ခံချက်ပေးဖို့အတွက်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတောင်းဆိုလိုက်ပါတယ်။မနေ့တနင်္လာနေ့ကဝါရှင်တန် DC မြန်မာတန်ယုံရှိတောင်းဆိုဆန္ဒပြကြတဲ့အချက်တွေနဲ့ပတ်သက်လို့မြန်မာတမ္မတ်ကြီးဦးအောင်လင်းကကချင်ခေါင်းဆောင်တွေကိုတန်ယုံအတွင်းဖိတ်ခေါ်ဆွေးနွေးရမှာ VOE မြန်မာဘက်ကလည်းတက်ရောက်ပြီးတော့သတင်းယူခွင့်ရရှိခဲ့ပါတယ်။ဆန္ဒပြပွဲကိုတွားပြီးတော့သတင်းယူခဲ့တဲ့မိုက်အင်ဂျင်နိုင်နဲ့ကိုငင်းချန်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံလုံးရဲ့တန်တမန်တွေမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာပဲအခုလိုနိုင်ငံတကာရောက်ကချင်တွေကပြည်တွင်းကကချင်တွေနဲ့အတူသူတို့ပြည်နယ်တွင်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကို ICC ခုံရုံးတင်ရေးလုံခြုံရေးကောင်စီကိုဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။ဝါရှင်တန် DC ကမြန်မာတန်ယုံရှိဆန္ဒပြပွဲကိုဦးဆောင်စီစဉ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံဆန်းက VOA ကိုပြောပြတာကတော့
ဒီကနေ့ဒီဘက်မှာရှိတဲ့ဆန္ဒပြပွဲပြည်သူ32ဖွဲ့ပူးပေါင်းတယ်ဒီမှာရှိနေတယ်အဓိကတော့ချင်းပြည်နယ်မှာဖြစ်နေတဲ့ဒီခါနဲ့ပတ်သက်တာဘယ်သူမှတကယ်ကြီးကျင်းနိုင်တဲ့ဆန္ဆာမရှိဘူးတော့အစိုးရနေပြီးတော့ဒီအောင်ကတက်ချက်မှုတွေကိုရပ်တန့်မှုတော့မဟုတ်ဘူးဒီတရားဥပဒေအနေဖြင့်အရေးယူဖို့အတွက်မပြုတ်လောက်နိုင်လို့ဆိုတော့ဒီကမ္ဘာလူသားစုရဲ့အကောင်တောင်းဆိုတာပါ ICC ဆိုတာ UN Security Council ကိုကျွန်တော် ICC တင်ဖို့အတွက်တောင်းဆိုတာ
အခုလိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့တောင်းဆိုလာရတဲ့အထိကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုကံဆန်းကဆက်ပြီးတော့ပြောပြပါတယ
်ကုလသမဂ္ဂအစိုးရကစားအကောင်ဆန်းတာပေါ့နော်စစ်တမ်းစစ်ဆေးရေးအဖွဲ့တွေကပြောရတဲ့အရာဆိုရင် similarity of patterns လို့ပြောရတာဟာညီမှုရှိတဲ့ရာဇဝတ်မှုကိုပြင်ရတယ်ဆိုတော့နောက်ဥမာတစ်ခုပြောမှာဒီဂျွာမီးချိုးတဲ့ကိစ္စတွေဂျွာမီးချိုးတာတို့ဒီလူစုတွေကို9တစ်ခွဲ3လာတို့နောက်အမျိုးကြီးတွေအထမကြီးချင်တာတို့နောက်လူတွေကိုတရားဥပဒေနဲ့စစ်တပ်တာတို့အဲ့ဒါကြီးကဒီရခိုင်မှာတိတ်ငင်ခဲရတဲ့ဟာတွေကကချင်ရဲ့ report ကြည့်လိုက်တော့သိနေတယ်လို့သူပြောတာဒီပမာကိုအနည်းငယ်ဆယ်ဆိုရင်ဒီဒွန်းစစ်ကိုချုပ်ငင်းဖို့ကတော့ဒီဟာဘတ်တော်ဆုံးလမ်းစာပြရမယ့်အရာပါ
မနေ့ကဆန္ဒပြပွဲမှာထူးခြားချက်ကတော့အမေရိကန်ဆိုင်ရာမြန်မာတမ္မတ်ကြီးဦးအောင်လင်းကတောင်းဆိုဆန္ဒပြတဲ့အချက်တွေနဲ့ပတ်သက်လို့ကချင်ခေါင်းဆောင်တွေကိုမြန်မာတန်ယုံနဲ့ဖိတ်ခေါ်ပြီးအပြန်အလှန်ဆွေးနွေးခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးရမှာဆန္ဒပြပွဲကိုတည်င်းယူနေတဲ့ VOA မြန်မာဘိုင်းကပါဆွေးနွေးမှုမှာတက်တဲ့အဖြစ်ရှိစေခဲ့ပါတယ
်ကျွန်တော်တို့အခုကျွန်တော်တွေ့ဆုံနေဆိုရတာကကျွန်တော်တို့ကချင်ပြည်နယ်အမှရှိတဲ့ကချင်တိုင်းသားတွေကျွန်တော်တို့ရဲ့တိုင်းသားညီကိုတွေနည်းနဲ့ကျွန်တော်တွေ့ဆုံဖြစ်ပါတယ်။ခင်ဗျားတို့ဒီလိုလာပြီးတော့ခင်ဗျားတို့ရဲ့ပြောပြနေတဲ့ချက်တွေကိုကျွန်တော်နားထောင်ဖို့ဆင်းနေရှိပါတယ်။ဘုနာရာလည်းကျွန်တော်တိုင်ဝန်ရှိမှခင်ဗျားတို့ရဲ့မိတ်ဆွေတွေနဲ့ခင်ဗျားတို့ပြောတာပဲဖြစ်ပါတယ်။
civilian population bano di civilian population ye chip pet ni mu ga de chuno yang lo sait chi khat ya la bo di naingan di law wei ye so me chuno ma kham ya phit lo u ma chou jma ko do ga ro canada naingan ni ko international boundary phat pi ma la kha da ba
hobi no
da so adika phit da ga ro di sit tai da di piti pakha ga ro ta khu bo da ba me ကျွန်တော်တို့ကလက်မခံနိုင်တာကဒီပဋိပက္ခဖြစ်တဲ့အချိန်မှာပြည်သူလူထုကိုတတိုင်းတစ်ဖွဲ့တုံးတာတို့ပြည်သူလူထုကိုချင်းချောက်မှုလုပ်ရတာကဒီ
ကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုံခြုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့အချက်ကိုလည်းဥအောင်နင်းကအခုလိုတုံ့ပြန်ခဲ့ပါတယ်။ဒီလက်ရှိဆိုရတာဘလောက်ငင်းချမ်းရေးလိုလားတယ်ဆိုတဲ့ဟာကိုလည်းကျွန်တော်ပြောပြစီ။ဒါကြောင့်မို့လဲဆက်ပြီးတော့ကျွန်တော်တို့စူးစမ်းနေပါမယ်။ငင်းချမ်းရေးမရတွေ့တဲ့အတွက်ကြောင့်လည်းငင်းချမ်းရေးကဘ
ပြည်သူ့မဲကလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကိုလည်းကြည့်ပေးပါဆိုတဲ့ဟာကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ကုလသမဂ္ဂရဲ့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။အပန်းကြီးကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အများရန်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ်။တခုပြောချင်တာကဒီအချိန်မှာကျွန်တော်တို့မလိုလားတဲ့နိုင်ငံတွေရှိပါတယ်။အဖွဲ့အစည်းတွေရှိတယ်။ခင်ဗျားတို့ကနေပြီးတော့စည်ရင်းစည်နာတဲ့ကိုယ့်ရဲ့တိုင်းရင်းသားညီအစ်ကိုတွေကိုရဲ့ငြိမ်းချမ်းရဖို့ဒီတိုင်းပြည်မှာအပြစ်ခံရဆဲဖို့တိုင်းပြည်မှာငြိမ်းချမ်းရဖို့ပြောနေတဲ့ဟာတွေကိုအတုံးချပြီးတော့ကျွန်တော်တို့ထပ်ပြီးတော့ဝေဖန်မဲ့လူတွေအများကြီးရှိပါတယ်ဆိုတဲ့ဟာရှိနေဦးမှာဆိုတဲ့ဟာလို့ကျွန်တော်သိပေးချင်ပါတယ်ခင်ဗျားတို့ပြောချင်တဲ့ဟာ
ဆက်နားလေပါအဲ့ဒါတော့
ခင်ဗျားတို့ပြောနေတဲ့ဟာတွေကိုကျွန်တော်ဒါကြောင့်မို့ကျွန်တော်ခင်ဗျားတို့အခုလိုလက်ခံတွေ့ပြီးတော့ကျွန်တော်တို့ရဲ့ဒီခေါင်းဆောင်တွေကိုကျွန်တော်တို့တည်င်းပို့ပေးဖို့ကျွန်တော်လုပ်နေတာ
မင်းကဆန္ဒပြပွဲမှာလဲတိုက်ပွဲတွေကြားပိတ်မိနေတဲ့ကချင်စစ်ဘေးဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့စစ်ဘေးဒုက္ခသည်တွေဘေးကင်းလုံခြုံရာကိုရွှေ့ပြောင်းခွင့်ပြုဖို့မြန်မာစစ်တပ်ရဲ့ထိုးစစ်ကိုချက်ချင်းရပ်ဆိုင်ဖို့နဲ့စီးရင်းနှီးနဲ့မဟုတ်ဘဲနိုင်ငံရေးအရာဖြေရှင်းဖို့ကချင်တိုင်းရင်းသားတွေကတောင်းဆိုခဲ့ကြပါတယ်ရှင
်မိုက်အင်ဂျင်နဲ့ပါခင်ဗျာတစ်ဆက်တည်းကချင်ပြည်နယ်ကဆန္ဒပြပွဲအကြောင်းဆက်ပါမယ်မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တောထဲမှာပိတ်မိနေတဲ့ကချင်စစ်ဘေးရှောင်ဒေသခံတွေကိုအများဆုံးကယ်ထုတ်ပေးနိုင်မှုအတွက်ကချင်ဒေသခံ3000လောက်မြကြီးနားမြို့မှာတနင်္လာနေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်1000ကျော်လောက်ဟာတောထဲမှာပိတ်မိနေပြီးတော့အသက်ဘေးအပြင်လူသားချင်းစာနာမှုအကူအညီတွေအလွန်လိုအပ်နေကြကြောင်းအစိုးရတာဝန်ရှိသူတွေအားလုံးအလေးနဲ့ထားပြီးတော့အများဆုံးကူညီကယ်ထုတ်ပေးဖို့တောင်းဆိုနေရတာဖြစ်ပါတယ်။အကြောင်းစုံကို VOE ထိုင်းအခြေစိုက်သတင်းတော့ကိုနိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ကချင်ပြည်နယ်တွင်းကကချင်လူငယ်တွေ၊ကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေမိချင်းနှမျိုးတွင်ဆန္ဒပေါ်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စကံဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်။မနေ့9နာရီ10နာရီကနေစတင်ပြီးမှကချင်ပြည်သူလူထုခမန်းချေကတော့3000မီပါလောက်ရှိမယ်လို့ခမန်းပါတယ်။မနောဥမာစုစည်းပြီးမှမြန်မာတပ်မတော်ရဲ့စင်ထန်တဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက် 2000 ကျော်ယနေ့အချိန်မှာအသက်အန္တရာယ်ဆန္ဒရိက္ခာလူသားချင်းစာနာထောက်ထားမှုအကူအညီမရှိဘဲနဲ့တိတ်လောင်ခံနေရတဲ့အတွက်ကြောင့်မို့ဒီစစ်တေးကချင်ပြည်သူဒုက္ခသည်တွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ပြည်များအားလုံးလဲလဲလဲလဲထားပြီးမှကျွန်တော်အများဆုံးကယ်ထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးစံတာပြမှုကိုကျွန်တော်တို့လုပ်ဆောင်ခဲ့ပါပြီ။အခုညနေပိုင်းမှာတော့ကျွန်တော်တို့ကချင်လူငယ်ထုတွေဦးဆောင်ပြီးမှ The Big Scan ကိုဖွင့်သွားပြီးမှကျွန်တော်တို့စံတာပြထုတ်ပေါ်သွားမှာဖြစ်ပါတယ
်။စံနာဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုစံနာရိတ်ကထောက်ပါရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလစ်လူမရှုရေးနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလည်းနှုတ်ဆက်မနေဖို့စီတန်းလှည့်လည်တောင်းဆိုခဲ့တာပါ ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖူးလေးသွားမဲ့စီစဉ်အတွက်အာနာပိုင်တွေကခွေးခွေးချက်မပြီးပဲတာစီမှုတွေပြုလုပ်လာနေပါတယ်ဒီအချိန်လေးကတော့ဥလန်းဆောင်ကခုလိုဆက်ပြောပါတယ်
ရောက်ဆုံးအချိန်ကတော့ရေးတွေကပတ်နေစလို့ဝိုင်းထားပြီးတယ်အခုလို့မြို့နယ်ရေးစားကိုကျွန်တော်တို့ဥဆောင်ကော်မတီတို့ကြီးတိုင်းနဲ့ခုကတော့ဝန်ကြီးချုပ်ပူဇာဆိုပြီးမှကျွန်တော်ဖွင့်မပြုပါဆိုပြီးမှဆာလာစပေးတယ်လို့ကြားသိရပါတယ်ဗျဧပြီလအတွင်းတက်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့ KNU တို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ၅000ကျော်လောက်ကျွန်တော်တို့ပြေးလောင်ခံနေရပါတယ်ဒီအင်ဂျင်ရဟိုးတောင်ဘက်မှာလည်းလူတွေရှိနေသေးတယ်လို့ကျွန်တော်သိရပါတယ်ကချင်ပြည်နယ်ဖက်ကတနိုင်းကောင်းမိုင်းမိုးကောင်းနဲ့အင်ဂျင်ရမြို့နယ်ကKNU ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လောက်ဒေသကစုံဒေသနဲ့အင်ဂျင်ရဒေသတွေမှာ
သမရောကလည်းနိုင်ငံချင်းလေးရဲ့လှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြစ်စုံကျေးရွာအုပ်စုဂွေထောင်ကျေးရွာမှာတုံးရက်ကြာပိတ်မိနေတဲ့အင်ဂျင်ရဒေသခံတရာကျော်ကိုမနေ့ညဘက်မှာအကူအညီပေးရေးဖွဲ့စည်းတွေကနေသွားရောက်ခေါ်ထုတ်နိုင်ခဲ့တယ်လို့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးလမိုင်ကွန်ကြားကပြောပါတယ်
မနေ့ကမနာရီလောက်မှာကချင်ပြည်နယ်ဆွေရယုံမှာစီဝေလို့ပြီးတော့မှာ MC လို့ခေါ်တဲ့ဒိုင်းကနာပေါင်းဆိုတဲ့တင်းတော်ဆရာတော်တွေတို့ပြည်စီကြီးလဲပါပြီးတော့မှာကွေးခေါ်မှာရှိတဲ့ဒူပေါင်းတရာကျော်ပါလေတိတ်စုနေတဲ့အားကိုသွားရောက်ခေါ်ယူဖို့အတွက်ခွင့်ပြုချက်ရရှိခဲ့တယ်လေမနေ့ကခုနကရှင်းတယ်လို့တော့မှာတစ်ဖက်ကန်းကိုပြန်ကူးနိုင်ပြီးတော့မှာအခုတောင်ဆဲရွာပါအဲ့နှစ်စုံအထက်နာမှာပါ
ကျွန်တော်တို့ရဲ့စီဗီလီယံပေါပူလေးရှင်းရဲ့တချင်ပြည်နယ်တွင်းကတချင်လူငယ်တွေတချင်ဘာသာရေးဖွဲ့စည်းစဉ်နဲ့လူမှုဖွဲ့စည်းစဉ်နဲ့အင်္ဂလန်ကအင်္ဂလိုယန်၊ကွေးထောင်း၊အင်္ဂလန်ကောင်စားတဲ့ကြေးရွာစေရွာကပြည်သူ့ဆောင်ကျော်ဟာမြစ်စုံနဲ့တံဖဲရွာကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်။ အင်ဂျိုင်းရန်ဒေတာဘက်မှာတိုက်ပွဲတွေကြောင့်မြစ်ကြီးနယ်မြို့ကိုထွက်ပြေးလာတဲ့ဒေတာခံတွေကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြည်ဝမှုကနေမလေးကသွားရောက်တွေ့ဆုံခဲ့ပြီးသမ္မတော်ဘက်ကပြည်သူတွေအသိပေးကြေညာချက်လက်ကမ်းစာဆောင်တွေဖြန့်ဝေခဲ့ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ထဲမှာဧပြီလတွင် KIA နဲ့မပတ်သက်မဆက်နွယ်သူတွေစိုးရိမ်စရာမရှိဘဲအိမ်ပြန်နိုင်တယ်လို့အဲ့ဒီလက်ကမ်းစာဆောင်ထဲမှာပေါ်ပြထားပါတယ်။အလားတူ KIA ကချင်းလွတ်လိုက်ရေးဖွဲ့ဘက်ကလည်းတိုက်ပွဲကြောင့်နေအိမ်ကနေထွက်ပြေးပြီးစစ်ဘေးရှောင်နေရတဲ့ချင်းပြည်သူတွေကိုစိတ်ကြမကြပဲကြုံတွေ့နေရတဲ့ဒုက္ခတွေကိုတီးခံပြီးကြော်ဖြတ်ကြဖို့ KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်မန်လာကဧပြီလ26ရက်နေ့မှာ
Let's see, you got female canayare, little Madeira. Mimiro goes up to the Messanash and Diduigo. A man goes up to be, Diduia Lua Chabigo, Low Song Penny Jarelu, Kemala. The Dan and Nijo Shila, you get it, Ludone, Leshi Madibo, Dora Shinuia, Minugo, Agulame Inganya, Tayalila, Sizima, Sunu Jayama. This is my power, Sunu Ludurinine. Viewer email list are Burmese@voanews.com, Google PP. Phone number. ติ่นิตုံญาณเนี่ยตုံးชิเนี่ยงางางาลีโกเว็บဖြစ်ဖြစ်အင်္ဂါနေ့ညမတိုင်းရင်စက်တော်ရမယ်ဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားပြီပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ဗီအိုရဲ့ Facebook
အင်္ဂါညတရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00မတိုင်ခင်ဗီအိုကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်အနောက်ဘက်ခြမ်းကအရေးကိုဆက်ပါမယ်မြန်မာနိုင်ငံအတွင်းမှာရိုဟင်ညာပြည်ပခါကိုမပြေလည်စေချင်တဲ့အင်အားစုထင်ထင်ရှားရှားရှိနေတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်တွေကိုမြန်မာရပ်ဖက်အဖွဲ့အစည
ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဦးအေလွင်က Mr. Kofi Annan Usaune Yakai Bine Sanya Jambi Komshin Pwe Ma Pawin Kae Le Du Tu Ba
Tu Lo Ga เดี๋ยวเราเว้นหน้าท้องหลังเนี่ยมาเลยไม่เช่นนั้นกูมีมาเลยไอ้เราไปจังเดียวเสียรู้เนี่ยที่กับบ้าเจ้าเนี่ยกูติดใจกับอะไรขึ้นเนี่ยจังเราเจ้าเนี่ยก็เราเชื่อแล้วจะรอเยี่ยมมาที่มาที่นี่จะติดใจอย่างดีฮะแค่ตอนนั้นกูกินเนี่ยสุ่ยกินเนี่ยมึงกูไม่รู้จริงเนี่ยแค่ตอนนั้นอ่ะอันนี้มีปูสู้สู้แล้วตุ้ยทุ่งเส้นสูงดีเลยเว้ยสุดาจังเราไปอย่างนี้แค่ตอนนั้นตุ้ยไปขายดีฮะแต่เราช่วยคุยดี เนี่ยเนี่ยแล้วเราเลยที่เชื่อมือเดียวกันเลยมันเลยกูจะนั่นมาเลยเจ้าเลยเนี่ยอันนี้มีตัวทุ่งสองสองคู่ดีเนี่ยเจ็บยาเอาเข้าเสียเจ็บสิ่งนี้เลยดีอ่ะยิ่งด้านที่มีชายาจะเราดีอ่ะเอลี่ดีฮะบาดายลี่มีมือไม่ได้เลยตัวทุ่งเลยที่น้อยไอ้เจ็บยาเจ็บกูประชาอิสลามบาดายมันมาหัวดอเอ็นจีโอเขาอยากดีอ่ะเลยปูบิดอดังฟังดีอ่ะเสียงดังไหมเอลี่ใครยืนดูอ่ะมาบอกเลยประชาธรรม ทำอะไรเนี่ยฮะเพื่อที่จะคุณจะคุยเช็คเสียบีเดียเข้ามาเดี๋ยวนี้เนี่ยเอาชีวิตดูยากุตามาหน้าอย่างตัวเอาคนที่จะเจอหน้าเนี่ยบารุงยารุเลยเนี่ยเป็นยาบีเป็นยาเนี่ยไปเลยเนี่ยอันนี้ดีกว่าไม่ใช่ดีอันนี้ดีอันนี้อาการอันนี้บารุงจะคุยอยู่ในนั้นเราได้อันนี้เช่นนี้ดีสุดาวุเอาชีวิตดูยากุเลยไม่ยุ่งยุ่งอังกุสนิทจะกูแข่งกันเรื่องดีเดียสุดาวุ
ตัวก็พอทุกอย่างเลยสำหรับเราเป็นคนเดียวเดียวดอร์อะไรจะเราจ่ายดิฉันรู้เลยอดีตเรื่องนี้เลยวะเลยแต่เราปฏิบัติการเนี่ยมาอันนี้เคยดีเนี่ยอุศเบียร์เนี่ยกันดีดูฉันอาจจะว่าดีเนี่ยอดีตเนี่ยอันนี้ฮะยังลงจะเราไปกันยังไงปีเดียวมาเจ็บปวดเลยปฏิบัติการเนี่ยยังเนี่ยกูไปชาร์จเสียบีเดียวว่าจะเราเชื่อยูบีเดียวจะเราคิดเลยเอาจะคุณรู้อะไรได้หรือจะเราดูวะเลยตรงนี้ก็สิเพื่อเราสามัวกู ปริบคำมาเปล่าที่ที่เอามือเรียกชื่อมาลูกเสียรู้คำอะไรกันเนี่ยแต่จะรู้ว่าเราเอลูกคำมาหน้าดีบาลีเลยดีจะน้องพี่ได้ยังอาจารย์เราเชื่อแล้วจะรู้เรื่องนี้ได้ปงจันดีอะไรอ่ะที่ดูดูเอเชียดีนี่สิบีเลยนั่นเด็กคู่ทุนบุญดูเลยไหมอาจารย์นำมาการว่าเชื่อดีว่าปีมาตาเช่ปีมัวรามยังวิชาบีเราก็ชื่อลงอันเดียร์เฟรดปกติก็ต้องอะไรพี่กูชามันดูดีฮะ
เอ้ยว่าจะเอาเงี้ยเอาเนี่ยนั่นเป็นคู่ที่ถึงรู้ดูเลยไหมเออไม่ต้องสู้เอาเงี้ยจะเอาเงี้ยปีบาลูกจะเอาเงี้ยจะยังไงเนี่ยมาสู้กูได้ไงในเงี้ยก็รู้แล้วแต่พ่อจีเรียกเราทำกับพ่อจีเรียวแต่ตอนนั้นพี่ป้าแกเรียนอะไรมาเลยล่าส่งนั่งกันเองจะทำอะไรมาไปได้บ่ยังไงสายน้องกูรู้มีพ่อจีเรียยาวล่ะยี่ตัวอาพี่น้องเนเน่ปูมีอะไรลูกสู้มาบ่เลยสู้ตัวกูได้ไงจีนั่นมือสีอะไรดีแต่ยังจะมาบุตรีได้บ่ ที่ยามุ่งเนี่ยจีนามุ่งสุราโรดีแต่ยังจะมาบุตรีได้บ่ดีฉะนั้นก็เช่นกูได้ยินเนี่ยอันนี้พิเศษเนี่ยอันนี้ตัวเลขมาแต่ยังต้องหัวเช่นไม่เอาไปตัวหนึ่งเนี่ยอันนี้ทำได้ดีสิเกิดเลยอันนี้เช่นไม่ตัวเนี่ยฉะนั้นว่าโอ้เพื่อจะได้ต้องการจะดูส่งเพื่อจะดูชาวสุราโรได้ดอกเดียวเนี่ยเราไม่ใช่แบบนั้นเลยอันนี้บอกกูดีเลยกูรู้ตัวเลขมาเลยเตยเทนตัวลีลาเนี่ยเราบอกมันใช่แบบนี้ตัวก็
กองดูชิลันตะคุบวันนี้มันก็ดูชิลันตะคุบชาบีบีไอ้ดูเนี่ยตัวลาบีเนี่ยเนี่ยดูอะไรเนี่ยเนี่ยผมมาชุดองนี้อันนี้เนี่ยอะไรเนี่ยเนี่ยเนี่ยต้องจัดอะไรเนี่ยสูงสีอันนี้อะไรปูบีดอกะอ่ะพี่เอ็ดเอ็ดเช่นเด็กกองนี้อะไรอย่างนั้นเลยเราจะน้องยุ่งจีเดียร์โอเคอุ้ยเรื่องจุดจุดมาเลยตรงนี้กองสีเอ็กซ์เลยพูดในตอนสั้นสุดจีโร่ไม่ต้องการตัวส่งเงินจารุงะอาจารย์พมุริฮะเชื่อมีเปลี่ยนปอลันเนี่ยเจ้าปีที่ผ่
ပြောမှုကြီးမြောင်းလိုင်းနဲ့တွဲဆုံနေတော့ကတော့မြန်မာစစ်တပ်အတွင်းမှာစီကံဖောက်တဲ့သူတွေကိုဥပဒေနဲ့ညီရေးယူနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာလိန်ချမ်းဖက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အပြင်းထန်အရေးယူပစ်ပေးနေတဲ့အကြောင်းမြန်မာစစ်တပ်တမိုင်းကြောင်းမှာလည်းလိန်ချမ်းဖက်မှုရှိတဲ့အကြောင်းပြင်နိုင်ငံတကာအဖွဲ့အ ောင်စီကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOE ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook ကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ voebamis.voenews.com မှာလည်းတပြိုင်တည်းနားဆင်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
The current cyclical upswingoffers policymakers an ideal
CY ကနထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်လည်းကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့ဆက်ဆံရေးအတခုပြုလုပ်ဖို့ဒေါအောင်ဆန်းစုကြည်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian Online မှာ Patrick Winter ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးကြပါမယ်ရူညာဒုက္ခတွေအမြောက်များကိုပြန်လည်လက်ခံဖို့ပြင်ဆင်တဲ့နေရာမှာကုလသမဂ္ဂလူခွင့်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းတွေပါဝင်စေခြင်းအပြင်ထိခိုက်ကြဆင်းနေတဲ့သူမရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်လိမ့်မယ်လို့မျှော်မှန်းထားပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ပြည်တွင်းနိုင်ငံရေးအပြောင်းအလဲကြောင့်သူမရဲ့အနေထားခိုင်မာလာမှုနဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ခန့်အပ်မှုတွေကြောင့်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတကာအတိုင်းဝန်ကြားဆက်ဆံရေးအချိုးကွေတစ်ခုဖြစ်နိုင်တယ်ဆိုပြီးတော့သူမပေါ်ထောက်ခံသူတွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမန်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကိုတွားရောက်တဲ့ကိစ္စဟာတမန်ဖြစ်ရိုးဖြစ်စဉ်မဟုတ်ပါဘူး။တန်တမန်နေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုမှဖြစ်ပြီးဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှဖြစ်တယ်လို့လူမျိုးစုလိုက်ဖေရှားရှင်းလင်းမှုတွေပြုလုပ်နေပါတယ်ဆိုတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်ကြည့်ရှုမှဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်အတွင်းဝင်ရောက်ခွင့်ပြုခြင်းအပြင်အိုးအိမ်ဆွန့်ခွာထွက်ပြေးသွားသူတွေဒုက္ခသည်စခန်းမှာနေထိုင်ကြသူတွေကိုမိမိဆန္ဒသဘောတိုင်းပြန်လာကြစေဖို့အထောက်အကူပြုနိုင်မှာဖြစ်တဲ့အကြောင်းတန်တမန်တွေကိုဒေါအောင်ဆန်းစုကြည်နားချနိုင်လိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အတန်းဝင်ကမျှော်လင့်ကြပါတယ်။ကုလသမဂ္ဂအဖွဲ့အစည်းဟာအခြေအနေတွေကိုစောင့်ကြည့်အကဲဖြတ်နိုင်တယ်လို့အကြမ်းဖက်မှုတွေထပ်မဖြစ်အောင်လဲဟန်တားနိုင်ပါတယ်။မုတ်တုံရာသီရောက်ခန့်နီးပြီးမှဒုက္ခတွေပြန်လည်လက်ခံရေးကိစ္စဟာအစောတလင်ပြုလုပ်ရမယ့်အခြေအနေဖြစ်တယ်လို့မြန်မာဘက်ကပြောနေပေမဲ့ကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးကတော့မြန်မာနိုင်ငံဘက်မှာဒုက္ခတွေဆန္ဒအလျောက်ပြောင်းရင်အောင်လုံခြုံစိတ်ချရမှုမရှိသေးဘူးလို့မကြခင်ကပဲပြောခဲ့ပါတယ်။ကုလသမဂ္ဂတန်တမန်တွေကတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ဖိအားပေးဖို့ရှိနေပါတယ်။ကော်မရှင်ရဲ့အကြံပြုချက်ထဲမှာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားမဖြစ်အောင်ကန့်တတ်ထားတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းထားတာပါ။အကူအညီတွေပေးနေကြတဲ့နိုင်ငံတကာချက်ချင်းဒီအသင်ဥက္ကဋ္ဌကလည်းမြန်မာအစိုးရဟာဒုက္ခသည်တွေပြန်ပြီးတော့လက်ခံဖို့လှုံ့ဆော်နေတဲ့အကြောင်းကြေးရွာတွေပြန်လည်တည်ဆောက်နေကြောင်းပြောပါတယ်။ဒါပေမဲ့လူတွေကသူတို့ရဲ့လုံခြုံစိတ်ချရပါပြီဆိုတာကိုမယုံကြည်နိုင်ဖြစ်နေကြတဲ့အကြောင်းနဲ့ယုံကြည်မှုရဖို့ကြာအောင်မှဖြစ်တယ်လို့ပြောပါတယ်။ဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တမန်ကြီးကိုမြန်မာနိုင်ငံဆိုင်ရာထူးတန်တမန်အဖြစ်ခန့်အပ်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကသဘောတူညီထားတယ်လို့ပြီးခဲ့တဲ့လအတွင်းဒေါအောင်ဆန်းစုကြည်နဲ့နီးစပ်သူဥဝင်းမြင့်တမရဖြစ်ရွေးကောက်ခံခဲ့ရတာကြောင့်ဒေါအောင်ဆန်းစုကြည်ရဲ့အနေအထားဟာပိုးပြီးတော့အားကောင်းလာနေပြီဖြစ်တယ်ဆိုပြီးထောက်ပြရေးသားထားပါတယ်။ထိုင်းနိုင်ငံတို့ The Nation သတင်းစာမှာတော့ရိုဟင်ညာရေးပြဿနာကိုမျက်လဲပြတယ်လို့အဖြေရှာလို့မရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်လေးလာကြည့်ရှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ကပြောတဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးကိုမြန်မြန်ဆန်ဆန်ပြုလုပ်အောင်ဖိအားပေးဖို့ကုလကိုယ်စားလှယ်အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာပြီးခဲ့တဲ့နိုဝင်ဘာလကလေးကသဘောတူညီထားကြတာပါ။ဒါပေမဲ့မြန်မာနိုင်ငံဘက်ကတိတ်ပြီးတော့စိတ်အားထက်သန်မှုမပြခဲ့ဘူးလို့လည်းရေးသားထားပါတယ်။ ရိုဟင်ညာပြဿနာဖြစ်ရှင်းရေးအတွက်ကုလသမဂ္ဂကတက်တက်ကြွကြွလှုပ်ဆောင်နေချိန်မှာအာဆီယံအဖွဲ့ကြီးကတော့လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေမှာဖွဲ့ကြီးအနေနဲ့ကန့်တတ်နဲ့ပါဝင်မှာဖြစ်တဲ့အကြောင်းမကြခင်ကစင်ကာပူကကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးအပြီးမှာပြောဆိုခဲ့ကြောင်းသာသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။ဤမေဂန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါ။ဒီနေ့တင်ပြမယ့် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းက D R I V E drive ကမောင်းတာME ကကျွန်တော်ကျမ You be up ကအပေါ်ဆိုတော့ Drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါလေ THE the WALL wall ကနေရာဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါလေဒီသုံးစည်းတလာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တွေးဆန်းတကောင်ကိုအပြင်ကစရဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုကြည့်တဲ့ရှောင်းတင်းညာကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါလေ။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါလေ။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါလေ။ဒီအတုံးရဲ့ပတ်သက်လို့ George Gopi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me upthe wall
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာသူ့မှာခလေး9ယောက်တောင်ရှိတယ်လीသူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် I don't want to visit my cousin's place he has 5 kids and they drive me up the wall
လူတူဦးကိုစိတ်အနှောက်ရှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ခဏဖြစ်တဲ့စီးပွားရေးခဏကိုထုတ်လင်းပေးပါတော့မယ်ကဘာလုံးဆိုင်ရာစီးပွားရေးဟာလက်ရှိမှာတိုးတက်နေပြီးလာမယ့်နှစ်နှစ်အတွင်းဆက်ပြီးတော့တိုးတက်မယ့်အလားအလာတွေရှိနေတယ်ဆိုပြီးတော့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကဘာလုံးဆိုင်ရာစီးပွားရေးအလားအလာခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတိုးတက်မှုကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရှိနေပြီးတော့မူဝါဒချမှတ်သူတွေအနေနဲ့လက်ရှိအချိန်ကောင်းကိုအသုံးချပြီးတော့လှုပ်ဆောင်တင်တာတွေကိုချမှတ်လှုပ်ဆောင်ကြဖို့ IMF ကတိုက်တွန်းထားပါတယ်။ကဘာစီးပွားရေးအလားအလာနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စီဝါရေးခန္ဓာမှာကိုကျော်ကျော်သိန်းကစူးစီးတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
နောက်ထောင်း26ခုနှစ်ကစခဲ့တဲ့ကျယ်ပြန့်တဲ့စီဝါရေးတိုးတက်မှုဟာဆက်ဖြစ်နေမယ်လို့ IMF ရဲ့ကမ္ဘာစီဝါရေးခန့်မှန်းချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီကတဲ့နှစ်ကကမ္ဘာလုံးဆိုင်ရာစီဝါရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့IMF ကကမန်ထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကကမန်ထားတဲ့အချိန်ထဲမှာပဲအကြဘက်ကိုဦးတည်စေနိုင်တဲ့အန်ဒရီလည်းဖွဲ့တည်ဖြစ်ပေါ်နေတယ်လို့ IMF ကမန်ချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေးလှုံ့ဆော်ကြဖို့ရာရှိနေတဲ့အခွင့်ကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Obstfeld ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ်
The current cyclical upswing offers policymakers an ideal opportunity to make longer
လက်ရှိမှာထက်ခါထက်ခါအတက်ဖက်ပြနေတာဟာရေရှည်တိုးတက်မှုပိုးပြီးတော့အားကောင်းမှုပိုးပြီးခန္ဓာရေရှိဖို့အားလုံးပါဝင်တဲ့တိုးတက်မှုပိုးဖြစ်လာဖို့မူဝါဒချမှတ်သူတွေအတွက်တကယ်အခွင့်ကောင်းပါပဲလက်ရှိကောင်းမွန်နေတဲ့အချိန်ကာလတိတ်ခံမှာမဟုတ်ပါဘူးဒါပေမဲ့ခိုင်မာတဲ့မူဝါဒတွေနဲ့လက်ရှိအတက်ပြနေတာကိုဆက်တိုးချဲ့သွားနိုင်ပြီးတော့ဆော့ရုပ်သွားနိုင်တဲ့အခြေအနေအန္တရာယ်ကိုလျှော့ချနိုင်ပါလေ
လက်ရှိဆက်သွားနေတဲ့တိုးတက်မှုအတွေ့အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုကြိုးစည်းပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစီရင်ခံစာမှာပြောထားပါတယ် Danabadabi, Mr. Obstroga, Alita, Pyodolare.
Our strong message at this meeting is there's a multilateral system.
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့မင်းငန်းဆုံးပါတဲ့စင်တစ်ခုရှိနေတယ်အဲ့ဒါကိုအသုံးချပါဆိုတာပါပဲပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်မအဲ့ဒါကဒါအဆုံးတစ်နေ့မှာအားလုံးအတွက်အကျိုးရှိပါလိမ့်မယ်ကုန်သွယ်ရေးစစ်ပွဲတစ်ခုကနေအနံ့ရသူဆိုတာရှိမလားနိုင်ပါဘူးသူပြင်ပြောင်းလေးအစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီဥနိုင်ငံအပါ ဆောင်တွေဟာကျွေးမီတိုးလာတာကိုရှာချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာတိုးတက်မှုအရေးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာတွေအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုပ်ဆောင်ခဲ့ကြတယ်လို့ Observer ကပြောပါတယ
် There are also some plans afoot to you know further openChina's financial sector.
ကျွေးဘဏ္ဍာငွေကြေးကဏ္ဍကိုဒီကရင်းနှီးမြှုပ်နှံမှုအတွက်နောက်ထပ်ဖွင့်ပေးဖို့အစီအစဉ်တွေလည်းရှိနေပါတယ်။ဒါဟာပြည်ဆိုင်မှုတိုးပွားရေးအမြင်ကနေတမကစီးပွားရေးကိုနိုင်ငံတကာကုန်သွယ်ရေးအဆင့်ထိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိုက်ကိုအပေါင်းလက္ခဏာဆောင်ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုန်သွယ်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။လို့ဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေကိုစီးပွားရေးတိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလှုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့ IMF ခန့်မှန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ
်။ We don't know when the next downturn will come but we can be sure that it will come. We have to be ready. We need to monitor.
နောက်တစ်ချိန်အကျပဲဥတည်မှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါတယ်။ကျွန်တော်တို့အစီအစဉ်ဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတိမငြိမ်ဖြစ်စေမဲ့အန္တရာယ်တွေကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်တွေဟာအခုနပြောတဲ့ကျဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ
။ကမ္ဘာစီးပွားရေးခန့်မှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစီရင်ခံစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကြက်အတဲဆိုက်ခဲ့ပြီးတဲ့နောက်၁၀နှစ်အကြာမှာဘဏ်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမောင်းတန်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီအင်ခံစာမှာပြောထားတယ်လို့တည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလတူနဲ့ကာလလက်အန်ဒရယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။လွယ်ကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာယူရိုမှာတိုးတက်မှုကိုအားပေးပေမဲ့ကာလလက်အတွက်ဆိုရင်တော့အန်ဒရယ်တွေဖွဲ့တည်ဖြစ်ပေါ်စီတယ်လို့ IMF ရဲ့ငွေကြေးနဲ့ငွေရင်းနှီးဈေးကွက်ဆိုင်ရာဌာနညွှန်ကြားရေးမှူး Tobias Adrian ကပြောပါတယ်။ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှိခီးအတွက်မတိမငြိမ်ဖြစ်စေနိုင်ပြီးတိုးတက်မှုအတွက်အန်ဒရယ်ရှိလာနိုင်တယ်လို့မစ္စတာအီဒရီယန်ကပြောပါတယ်။ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကိုမစ္စတာအီဒရီယန်ကတိုက်တွန်းပါတယ်
။ Policy actions are needed in several areas. Central banks should continue to normalize monetary policy.
ကဏ္ဍအများပြားမှာဝါရပိုင်းချမှတ်လုပ်ဆောင်ဖို့လိုအပ်နေပါတယ်။ဘူဗန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြတင်ပါတယ်။မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီးမင်းစီကမန်ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်အစုံချမှတ်အကောင့်ထဲပေါ်တင်ပါတယ်။ပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်မှုတောင်းဆိုတာတွေကိုကြံ့ကြံ့ခံရင်ဆိုင်တင်ပါတယ်
။အားနည်းချက်၃ခုရှိနေတာကိုအီရီယန်ကထောက်ပြပါတယ်။ပထမအားနည်းချက်ကစွန်စားရတဲ့ပိုင်းဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးသတ်မှတ်တဲ့ကိစ္စပါဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စေတာပါတတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါတယ်တိတ်ကိုဆူရတဲ့ကြောင်းမြန်တက်ရောက်နိုင်ခြင်းအလားအလာတစ်ခုအရအန်ဒရယ်ရီကနေ၃နှစ်အတွင်းအနှုတ်လက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်။ငွေဖုံးပွားမှုနှုန်းကခန့်မှန်းထားတာထက်ပိုပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုပြီးတော့မြန်မြန်ရုပ်သိမ်းလိုက်နိုင်ခြင်းရှိတယ်လို့ IMF အစိုးရကသတိပေးထားပါတယ်။အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းသတ်မှတ်ချက်တွေကိုရုပ်တရက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်းဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသားကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လိုက်တာက ထွန်းသစ္စာဇီးကွက်တွေနဲ့ဝင်ငွေနှိမ့်ဇီးကွက်တွေကိုအကြီးအကျယ်အထည်နာစေပြီးငွေအရင်းနှီးစည်းဝင်မှုရောကြရစီဥတည်သွားစေမှာပါထွန်းသစ္စာဇီးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအရောရောထွေးထွေးဖြစ်နေတယ်လို့ IMF ကပြောပါတယ်အာရှနဲ့ဥရောပကထွန်းသစ္စာဇီးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဥတည်နေပါတယ်ဒါပေမဲ့လက်တင်အမေရိကအရှေ့လယ်ပိုင်းနဲ့စာရသဲကန္တရတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါအမေရိကန်ပြည်တော်စုမှာအထူးသဖြင့်အင်အောင်ဘက်တွေကြားအင်အားသုံးပြီးတော့ရိုက်နှက်လို့တိုင်ကြားခံရပြီးဆိုရင်ဥပဒေအရရေးယူခံရပါတယ်အဲ့ဒီလိုအကျံဖက်ဆက်ဆံတဲ့အနေအထားမျိုးမရအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာနဲ့တကယ်လို့အကျံဖက်ရိုက်နှက်ခံရရင်ဘယ်လိုအကူအညီရနိုင်တယ်လဲဆိုတဲ့အကြောင်းတွေကိုအင်ဒီယားနာပြည်နယ်ကအစိုးရလက်ထောက်ရှိနေတဲ့ဥဖြစ်တဲ့မတ်လွန်ကန်ပိုက်ပါနဲ့ကိုအောင်တွေ့ဆုံမေးမြန်းခံပထမပိုင်းကိုနားဆင်ကြည့်ပါခင်ဗျာ
လုံကန်ပိုက်ပါရေးဒီအခုကျွန်တော်မိကျင်တာကတော့ domestic violence ပေါ့လေဒါအိမ်တွင်းအကြမ်းဖက်မှုပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုမှာပေါ့လေဥပဒေကြောင်းအရဘယ်လိုသတ်မှတ်ထားလဲဆိုတော့အရင်ဆုံးရှင်းပြပေးပါလား
ဟုတ်ကဲ့ပါဒီ America မှာ Indiana ရဲ့ဥပဒေအရဆိုလို့ရှိရင်ဒါ domestic battery လို့ခေါ်ပါတယ် domestic violence ကကြတော့ကျွန်တော်တို့ခေါ်နေကြ term ပေါ့နော်ဒါပေမဲ့ဥပဒေအရတော့ domestic battery လို့ခေါ်ပါတယ်ဆိုတော့ battery အရဒီ domestic battery ဆိုတာကကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ဖြစ်ကိုယ့်ရဲ့ဇနီးတဲ့ဖြစ်ဖြစ်ဒါမှမဟုတ်ရှင် ex boyfriend ex girlfriend current boyfriend current girlfriend ဆိုပြီးတော့အဲ့ဒီတရားခံတဲ့ relationship ရှိခဲ့ပူတဲ့လူအဲ့ဒါကို domestic battery လို့ခေါ်တယ
် domestic violence ဟိုပြောနေကြဆိုရင်တော့အိမ်တွင်းချက်ဖတ်မှုပေါ့လေဆိုတော့ဘယ်လိုမျိုးအခြေအနေတွေကို domestic violence လို့ပြောလို့ရပါလဲ
domestic violence ဆိုတာကအဲ့ဒီထဲမှာအမျိုးဆုံးပါပါတယ်ကိုတိလျောက်နာကြီးအောင်လောက်တာမျိုးကိုတိလျောက်အသက်အန္တရာယ်ကျောင်းအောင်လောက်တာမျိုးဒါမှမဟုတ်လို့ရှိရင်ကိုတိလျောက်မဟုတ်ဘဲနဲ့ဒီချင်းချောက်တာမျိုးပါးစပ်နဲ့ပဲချင်းချောက်တာကိုလည်း domestic violence လို့သတ်မှတ်လို့ရတယ်နောက်တစ်ခုက financial ငွေရေးကြေးနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ကိုယ့်ရဲ့ဇနီးတဲ့ပဲဖြစ်ဖြစ်ငွေရေးကြေးသုံးခွင့်မပေးတာသူစီကနေငွေရေးကြေးမရဘူးဆိုလို့ရှိရင်ဒုက္ခခံရတဲ့လူကတက်ရှင်နိုင်စမရှိဘူးအဲ့လိုမျိုးပေါ့နော် financialviolence ဆိုတာလည်းရှိတယ်နောက်တစ်ခုက emotional violence emotional ဆိုရက်ခါကျတော့စိတ်ပိုင်းဆိုင်ရာပေါ့နော်ကိုယ့်ရဲ့ကိုယ်ပိုင်မိသားစုနဲ့အထီးတွေ့ကိုလုံးဝပျက်စီးစေတယ်ဒါမှမဟုတ်ကိုယ့်ရဲ့တငယ်ချင်းတွေနဲ့အထီးတွေ့ကိုပျက်စီးစေတယ်အဲ့လိုမျိုး emotional violence ကိုလည်း domestic violence ထဲမှာပါတယ်လို့သတ်မှတ်ရတယ
်ဒီနှစ်ယောက်ကြားမှာပေါ့နော
်
ဆိုတော့ကိုကတခြားကိုယ့်ရဲ့ partner ကိုကိုကနော်နိုင်တဲ့စီနင်းလုတ်ချင်တာပဲဖြစ်ဖြစ်တော့အကြမ်းဖက်ရိုက်နေချင်တာမျိုးပဲဖြစ်ဖြစ်ကို့မှာအဲ့လိုစိတ်ထားတွေရှိနေတယ်ဆိုတာကိုပြန်ပြီးတော့သတိပြုမိရင်တော့နောက်ပိုင်းမှာဒီအကြမ်းဖက်ပြီးတော့ရိုက်နေတဲ့အဆင့်ကိုမရောက်အောင်ပေါ့လေဘလို့ရှောင်ရှားလို့ရပါလေဥမာဟိုကောင်ဆယ်လင်းတွေဘာတွေလုပ်ဖို့အတွက်ဟိုတခြားတနေရာကိုအကူအညီတောင်းတာမျိုးတို့ဘာလို့ပေါ့လေ
ဟုတ်ကဲ့အဲ့အရာတွေကဟုတ်တယ်အင်မတန်မှဒီကောင်ဆယ်လင်းတွေဘာတွေယူဖို့အင်မတန်မှအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အချက်လက်ဒီခံစားချက်တွေဘာတွေကိုcounseling ဆိုတာကကုသမှုစိတ်ပိုင်းဆိုင်ရာကုသမှုယူရပဲဖြစ်ပါတယ်ဆိုတော့ကိုကံရမကျမ်းမာဘူးဆိုလို့ရှိရင်ဆံဝင်ကိုတွားပြတယ်လို့မျိုးပေါ့နော်အဲ့လိုမျိုး စိတ်ပိုင်းဆိုင်ရာကိုလည်းဆံဝင်ပြစရာလိုပါတယ်ဆိုတော့အဲ့ဒီ counseling တွေပါတယ်လည်းလုပ်ခြင်းအားဖြင့်တကယ်လို့ဒီလိုမျိုးစိတ်တိုးစရာစိတ်ဆိုးစရာရှိတယ်ဆိုလို့ရှိရင်ဘယ်လိုတုံ့ပြန်လို့ရမလဲဆိုတော့နီးလမ်းအမျိုးမျိုးအဲ့ဒီ counselor ကနေပြီးတော့ညွှန်ကြားပေးလို့ရတယ
်အဲ့လိုမျိုးကိုအကြံပေးမဲ့လူတွေအဖွဲ့အစည်းတွေရောဘလို့ရှာပြီးတော့ဘလို့ဆက်သွေးရမလဲဆိုတော့နီလန်လေးတွေရောနည်းနည်းပြောပြပေးအောင်
။ဟောတနင်္လာနဲ့တနင်္လာနဲ့ရောသူအဖွဲ့အစည်းချင်းကတော့မတူကြဘူးပေါ့နော်။ဒါပေမဲ့ Indianapolis မှာဆိုလို့ရှိရင်တော်တော်ကျွန်မသိတဲ့ဟာတွေကဆိုလို့ရှိရင် Julian Center တခုရှိတယ်။နောက်အဖွဲ့အစည်းတော်တော်များများရှိကြတယ်။ Domestic Violence ထဲမှာဖြစ်နေတဲ့ကုလလောဆယ်ကြုံနေတယ်ဆိုလို့ရှိရင်သူမှ assistance တွေအများကြီးဥပဒေကဒုက္ခရောက်တဲ့လူကိုအများကြီးအထောက်အကူပေးပါတယ်။ Victim address ဆိုလို့ရှိရင်တရားရတဲ့သူတွေအတွက်ဆိုလို့ရှိရင် victim assistant program တွေလည်းရှိတယ်သူတို့အတွက်ကိုစာမျက်ပေးတဲ့ဒီရှေ့နေတွေမဟုတ်ဘူး victim advocate ဆိုတာလည်းရှိတယ်ပြီးတော့ victim တွေမှာလည်းရပိုင်ခွင့်တွေဥပဒေကနေအများကြီးပေးထားတာရှိတယ်နောက်တစ်ခုကလည်းဒီ shelter တွေပါတယ်ကိုလည်းတွားလို့ရတယ် shelter တွေတွားရဆိုလို့ရှိရင်တကယ်လို့မတွားနိုင်ဘူးဆိုလို့ရှိရင် ตัวเราเลยล่ะขอหนังเด็กเชลเตอร์มีเรื่องอะไรสิบ้างเลยแล้วพี่เราก็อากุญแจเนี่ยขามาว่าไอ้อากุญแจเปียร์พวกยาเปียร์ทารินเนี่ยมากูว่าเปล่าเราหนีลุยอะไรไอ้เราก็พวกนี้ที่คุณจะดูคุณจะมาดูบุสำหรับตัวพวกนี้เนี่ยก็จะรอตั้งหลายที่หนีลุยอะไรยังต้องเสียที่หนีลุยอะไรนอกไปเราตัวสิมา
ဒီအစ်စတန့်နေနဲ့ဆွေးနွေးပြီးတော့ဒီအာစေးဖတီပလန်တော်တို့နဲ့အတူဆက်လက်တိုင်ပင်လုပ်ရတယ်။ဘယ်နေရာအင်ရှာဖို့လိုမလား။အစ်စတန့်လိုသလား။ဆိုတော့ကေ့စ်ဝါကာကနေပြီးတော့ဆက်လက်ပြီးတော့သူတို့ဆောင်ရွက်ပေးနိုင်ပါတယ်။ဟိုတချို့တွေကြတော့လည်းပဲခုနလိုပေါ့လေကိုအိမ်အောင်ဘက်ကကိုခုနလိုအင်အားသုံးပြီးတော့အကြံပေးပြီးရင်ကဒီဘာတွေလုပ်လာတယ်။ဆိုပေမဲ့လည်းပဲတခြားသူတွေဘယ်သူမှကို
any Luboma control of Tarek Sorago, Pita Barre. So that's that the 911 Corabet Pipit, shelter Corabet Pipit, the Harika Golon confidential Pibare. Any shelter there, Yelde Kajalushin, a cheller de U Biro, to go a jump and load at Lu, go long at the Beda Mashibabu. So that's that confidentiality appears သူတို့စီကိုလာကြည့်တဲ့လူတွေပါတယ်ဧည့်သည်လာကြည့်တဲ့လူတွေပါတယ်ရှိတယ်ဆိုလို့ရှိရင်လည်းသူတို့ကတိုင်းတောင်ပေးကွင့်မပြုပါဘူးဆိုတဲ့အခါကျတော့အကောင်းဆုံးကကျတော့ဒီမိသားစုကိုယ့်ရဲ့ဆွေမျိုးတွေကိုမပြောချင်ဘူးဆိုလို့ရှိရင်တောင်မှ
ဗစ်တမ်ရဲ့ကွန်ပျူတာမရပါနဲ့ဘယ်သူ့ဝမှသူကအင်ဖော်မေးရှင်းကိုမပေးဘူးဒီရဲတွေဘာတွေကိုကြတော့ကိုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ဟိုအကြောင်းကြားမလဲဟုတ်ကဲ့ဒီရှယ်တာတွေတွားရယ်ဆိုလို့ရှိရင်ရှယ်တာတွေကနေပြီးတော့ရဲကိုတိုင်ကိုတိုင်ကြားပေးလို့ရတယ်တကယ်လို့အဲ့ဒီရှယ်တာကအင်တာဗျူးလုပ်ပြီးတဲ့အခါကျတော့ဒီ
အဲဒီနီလန်နဲ့ရဲကိုတိုင်လို့ရတယ်ဟုတ်ကဲ့ရဲကိုအဲ့လိုမျိုးတိုင်တဲ့အခါမှာရောနောက်ကသူကပါဆက်ပြီးတော့ဖြစ်ပါလေဟုတ်ကဲ့ရဲကိုတိုင်ပြီးပြီဆိုလို့ရှိရင်သူတို့တွေကအင်ဗက်စတီဂေးရှင်းပေါ့နော်စုံစမ်းမှုတွေသူတို့လုပ်မယ်အင်တာဗျူးတွေလုပ်မယ်မေးမြန်းမှုတွေကိုလုပ်မယ်အတန်းဖန်ပြီးတော့မေးမြန်းလာလိုက်ဖြစ်နိုင်တယ်အဲ့ဒီမေးမြန်းမှုတွေလုပ်ပြီးတဲ့အခါကျတော့ဒ
ပထမဦးဆုံးကျမတို့မြန်မာနိုင်ငံကဥပဒေနဲ့မတူတာကဒီလိုမျိုး domestic battery နဲ့ဖြစ်ဖြစ်ဒီလိုရိုင်းနှက်တမှုတစ်ခုခုနဲ့လူတစ်ယောက်ကပြစ်မှုခံရပြီးဆိုလို့ရှိရင်အမြဲတမ်း protective order ဒါမှမဟုတ်လို့ရှိရင် no contact order ဆိုတာဟာကိုတရားသူကြီးကအမြဲတမ်းချက်ချင်းအမိန့်ချတယ
်ဟုတ်ကဲ့အဲ့မှာကျွန်တော်ဟိုတစ်ခုပြတ်မေးချင်တာကကုဒါရဲကိုကအရင်စတိုင်တယ်တိုင်တဲ့အခါမှာရဲကနောက်တစ်ဆင့်ဒါဟိုတက်ဆိုင်ရာတရားရုံးကိုဆက်ပြီးတော့ဒီအမှုကိုလွှဲပေးတာပေါ့နော
်ဟုတ်ကဲ့ပါဟုတ်တယ်ပြီးတော့ကိုကနေရဲကိုမတိုင်ပေမဲ့ဘေးတယောက်ကပေါ့နော်ဒီရန်ဖြစ်နေတဲ့အချိန်မှာကိုယ့်အိမ်နီးနားချင်းကအတန်လေးကြားလိုက်လို့ရဲကိုခေါ်တယ်ဆိုလို့ရှိရင်လည်းရဲကလာမှဖြစ်တယ်ကိုကနေတိုင်တိုင်မတိုင်တိုင်ရဲကတော့အဲ့လိုမျိုးလာစရာအကြောင်းတကူကူရှိလို့ဘေးအိမ်နားနားအိမ်နီးနားချင်းခေါ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အသည့်တွေကခေါ်တာပဲဖြစ်ဖြစ် case worker ကနေခေါ်တာပဲဖြစ်ဖြစ်ဆိုလို့ရှိရင်ရဲကလာပြီးတော့investigation လာလုပ်ပါလိမ့်မယ
်နောက်တစ်ပတ်ထုတ်လွှင့်မယ်ဒုတိယပိုင်းအစီအစဉ်မှာတော့အိမ်တော်ဘက်တွေကြားရိုက်နှက်မှုကြောင့်တရားဥပဒေအကြောင်းအရဘလို့အရေးယူခံရတယ်လဲဆိုတဲ့အကြောင်းကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာဧပြီလ25ရက်နေ့ရောက်တိုင်းကမ္ဘာငှက်ဖျားတိုက်ဖျက်ရေးနေကိုကျင်းပပါတယ်ကြောက်စရာငှက်ဖျားပိုးတွေကိုထိရောက်စွာထိန်းချုပ်ဖို့နောက်ဆုံးလုံးဝအမြင့်ပြတ်ချင်းမွန်ပြည်ရေးတကမ္ဘာလုံးကဝိုင်းဝန်းဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရည်ရွယ်ကျင်းပတာပါငှက်ဖျားယောဂါတိုက်ဖျက်ဖို့အစီအစဉ်ဖြစ်ရေး Ready to Beat Malaria ဆိုတာဒီနှစ်ရဲ့ဆောင်မုတ်ဖြစ်ပါတယ်2016ခုနှစ်မှာလူပေါင်း216တန်းငှက်ဖျားယောဂါခံစားခဲ့ရသလိုငှက်ဖျားကြောင့်လူပေါင်း4,500ထက်မနည်းသေဆုံးခဲ့ရပါတယ် ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းWHO ရဲ့အစီရင်ခံစာအရငှက်ဖျားယောဂဖြစ်ပွားသူ90ရာခိုင်နှုန်းဟာအာဖရိကတိုက်ကဖြစ်ပြီးတော့အဲ့ဒီဒေသကတည်ဆုံသူ90တရာခိုင်နှုန်းဟာလည်းငှက်ဖျားယောဂကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကောင်းတဲ့တစ်ခုကတော့ငှက်ဖျားယောဂဟာကာကွယ်နိုင်တယ်လို့ကုသလို့လည်းပြောကင်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20ကြာကကမ္ဘာတဝန်းလုံးမှာငှက်ဖျားယောဂတိုက်ဖ တဲ့လူနာသစ်က29ရာခိုင်နှုန်းအထိကျဆင်းသွားပါတယ်ငါပြာယောဂပို့ကိုတီလို့မထင်မှပဲနဲ့အောင်မြင်စွာထိန်းချုပ်လနိုင်ပေမဲ့လည်းယောဂာနဲ့ပတ်သက်ပြီးတော့လုတ်ကင်စရာတွေအများကြီးရှိနေပါသေးတယ်။ယောဂာကာကွယ်ရေးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးအာရုံစိုက်လှုပ်ဆောင်နေပါတယ်။ငါပြာယောဂာကာကွယ်တားဆီးရေးအတွက်ထိရောက်တဲ့လက်နက်ကတော့ငါပြာယောဂာပို့တည်ဆောင်ထားတဲ့ခြင်တွေရန်ကာကွယ်ဖို့ပို့တက်ဆေးစိန်ထားတဲ့ခြင်နောက်တွေအသုံးပြုရတဲ့အဆောက်အုံတွေထဲမှာခြင်သက်ဆေးတွေဖြန့်တဲ့လောက်ရတွေဖြစ်ပါတယ်။တီနီလန်းတွေအသုံးပြုနေမှာကကိုဝန်ဆောင်ချိန်မှာငှက်ဖြာယောဂါကုဆက်မခံရအောင်ကောက်ွယ်ရာယောဂါစံသပ်ဖော်ထုတ်ပေးတဲ့တမဟုန်ရဲ့ကိရိယာတွေကိုအသုံးပြုရတဲ့အပြင်အစွမ်းထက်တဲ့ကုသမှုတွေကြောင့်ငှက်ဖြာနဲ့တေဆုံးသူဦးရဲ့ကျဆင်းသွားပြီးယောဂါကုဆက်ခံရတာတွေလည်းတိတိတသားနည်းသွားပါတယ်။ဒါပေမဲ့လည်းငှက်ဖြာယောဂါတိုက်ဖြစ်ရေးအတွက်လှုပ်ရှားအများကြီးကြံနေပါသေးတယ်။လက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေထက်မှဆေးရင်ပါသွားတဲ့ငှက်ဖြာယောဂါပိုးတွေတနည်းပြောရရင်ဆေးမတိုးတော့တဲ့ငှက်ဖြာပိုးတွေထွက်ပေါ်လာတာလည်းပါဝင်ပါတယ်။ငှက်ဖြာယောဂါတိုက်ဖြတ်ရေးမှာတက္ကပါလုံအတွက်အနည်းပညာဆိုင်ရာမဟာဗျူဟာတွေကို WHO ကရေးဆွဲနေပါတယ်။ငှက်ဖြာယောဂါထူပြောတဲ့တိုင်းပြည်တွေမှာယောဂါထိန်းချုပ်ရင်းနဲ့ငှက်ဖြာပိုးအမြင့်ပြတ်ခြင်းမုံရေးအတွက်ဒီနည်းဗျူဟာတွေကို WHO ကပေးအပ်သွားမှာပါ။ပထမဆုံးညီမချက်ကတော့2030ခုနှစ်မှာငှက်ဖြာယောဂါဖြစ်ပေါ်မှုကိုအနည်းဆုံး90ရာခိုင်နှုန်းအထိရှော့ချသွားဖို့ဖြစ်ပါတယ်။ငှက်ဖြာကြောင့်သေဆုံးသူ90ရာခိုင်နှုန်းရှော့ချလိုက်ဖို့နိုင်ငံပေါင်း35နိုင်ငံမှာယောဂါကုသမှုကိုကင်းစင်သွားအောင်လုပ်ဖို့နဲ့ငှက်ဖြာယောဂါကင်းစင်မိတာနိုင်ငံတွေမှာငှက်ဖြာပိုးတွေပြန်ပြီးတော့ထွက်ပေါ်မလာအောင်လုပ်ကင်သွားရလို့ဖြစ်ပါတယ်။ဒီလုပ်ငန်းတွေအောင်မြင်ဖို့ဆိုရင်တော့အလူရှင်တွေကလည်းငွေကြေးထည့်ဝင်ဖို့လိုပါတယ်။ငှက်ဖြာယောဂါတိုက်ပွဲရေးလုပ်ငန်းတွေကို1950ခုနှစ်ကတည်းကအမေရိကန်နိုင်ငံပါဝင်လုပ်ကင်ခဲ့တာပါ။ခုချိန်မှာလဲ AIDS TB နဲ့ငှက်ဖြာယောဂါတိုက်ဖြစ်ရေးအတွက် President's Malaria Initiative ကသဆင့်ထည့်ဝင်တဲ့အလူငွေအပြင်တက္ကပါလုံးဆိုင်ရာငှက်ဖြာယောဂါတိုက်ဖြစ်ရေးအတွက် American ပြည်ထောင်စုကအလူငွေအများဆုံးထည့်ဝင်တဲ့နိုင်ငံလဲဖြစ်ပါတယ်။2030ခုနှစ်ရည်မှန်းချက်ပြည့်မီဖို့အတွက်ဆိုရင်တော့ WHO ရဲ့နည်းပညာမဟာဗျူဟာရေးဆွဲမှုတွေအထမြောက်အောင်မြင်ဖို့လိုသေးတယ်လို့ငှက်ဖြာတိုက်ဖြစ်ရေးရှံမုံငွေတွေအများအပြားတုံ့ပြန်ပေးဖို့လိုပါသေးတယ်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုးရွားရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသောတာရှင်တွေကိုထပ်မံပြီးတော့အတည်ပေးပါရစေ။ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ24 kHz 12123ရုပ်ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာဘက်ကအင်္ဂါနေ့မနေ့ဖက်စီစဉ်နေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရန်ဟာသူ့ကိုနျူကလ িয়ার လက်နက်မထုတ်ဖို့အတွက်ဂျိုးပန်းနဲ့2015နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်တွေထုတ်ဖို့လုပ်ရင်ပြောင်းလဲညာနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာစနစ်နဲ့တသိန်းကျော်ပါဝင်တဲ့ဆေးရုံစတန်းတွေကိုအစ္စရေးကတွေ့ရှိခဲ့တာဖြစ်ပြီးလုံခြုံတဲ့နေရာမှာတင်ထားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာအင်ကာနေ့မှာရခိုင်ပြည်ကိုပြည်နယ်ကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာလည်းမကပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေထဲမှာအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပွားနေတာဟာဒေသခံတွေအတွက်အန္တရာယ်သိပ်ကိုကြီးမာတယ်လို့ ICRC နိုင်ငံတကာကယ်ဆယ်ကူညီရေးအဖွဲ့ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ကချင်ပြည်နယ်မှာမကြခင်သတင်းပတ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကင်တွေကြားတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲကြောင့်အိုးရင်ရွှေပြောင်းလာသူ9000ကျော်ရှိနေတယ်လို့ပြောပါတယ်။အီရန်နိုင်ငံတွင်းက IS တပ်ကြော်တွေကိုတိုက်ခိုက်နှင်းနှင်းပြီးအဆုံးတတ်နိုင်ခဲ့ပြီဖြစ်တဲ့အတွက် IS တပ်ကြော်တွေတိုက်ခိုက်ဖို့မြေပြင်ဆစ်ဆင်ရေးထိန်းချုပ်ကုတ်ကဲမှုတွေလုပ်တဲ့အမေရိကန်အီရတ်ကစစ်ထံလာချုပ်ကိုမနေ့ကပဲပိတ်ပစ်လိုက်ပါပြီ
။သတင်းချက်ချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ ညနေဘက်6:25ကနေခွန်နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလိုင်းလုံးမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာနိုင်ငံကတော်တော်ရှင်များမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မွေးပါ။
This program has come to you from the Voice of America, Washington.